မြေဆုံဆယ်စီမံကိန်းပြန်စမယ်မစဘူးဆိုရယ်ဆုံးဖြတ်ချက်ကိုပြည်အောင်စုအစိုးရနဲ့တတိုင်းပြည်လုံးကချမှတ်ရမှာဖြစ်တယ်ဆိုပြီးတော့ကချင်ဒေသမှာဩစာရှိတဲ့ဘာသာရေးခေါင်းဆောင်တဦးက VOA ကိုပြောပါတယ်ဒီကိစ္စကိုအစိုးရကပြည့်ပြည့်စုံစုံဆုံးဖြတ်ဖို့ကချင်လူငယ်တွေကလည်းလှူလာနေကြတာပါ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့မြန်မာနိုင်ငံဆိုင်ရာတရုတ်တရုံကမြေဆုံဆယ်စီမံကိန်းပြန်လည်စတင်ရေးနဲ့ပတ်သက်ပြီးထုတ်ပြန်လိုက်တဲ့အပေါ်ကချင်နိုင်ငံရဲ့ဘာသာရေးနဲ့လူမှုအသင်းဖွဲ့တွေကလက်မခံကြောင်းတုံ့ပြန်တမ်းတွေထွက်ပေါ်လာသလိုဒီစီမံကိန်းနဲ့ပတ်သက်ပြီးပြက်ပြက်တတဆုံးဖြတ်ဖို့ကိုလိုလားနေကြပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလကတရုတ်တံပတ်နဲ့တွေ့ဆုံခဲ့တဲ့ကချင်နှစ်ချင်းခရိယံအဖွဲ့ချုပ် KBC ရဲ့အထွေထွေအတွေ့အကြုံမှုဒေါက်တာကလမ်ဆန်ဆွန်ကစီမံကိန်းပြန်စာရေးနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
ကျွန်တော်တို့ကချင်လူထုရဲ့တန်ကတော့ကျွန်တော်ထင်တာတော့ပြောင်းလဲမှုတော့မရှိဘူးလို့ထင်တာပဲဒါပေမဲ့ဒီနိုင်ငံတော်အစိုးရရဲ့အတန်ကတော့တိုင်ပင်ခံရဲ့အမြင်မှာလဲဟိုအရင်တော့ကတော့သူအစတိုက်ခံပါဒီမလို့ဟိုကန့်ွက်တယ်ဒါပေမဲ့အစိုးရဖြစ်လာတဲ့အချိန်မှာသူ့ရဲ့အမြင်ပြောင်းသွားပြီဆိုတာဒီကတော့တာမတ်ပြောရလေမြစ်ဆုံကကချင်လူထုရဲ့အရေးပဲမဟုတ်ဘူးတတိုင်းပြည်လုံးရဲ့အရေးဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ထောက်ခံပြီးစေကန့်ွက်သူဖြစ်စေမြန်မာပြည်ဒီပြည်လုံးရဲ့အပေါ်မှာမူတည်ရဲလို့ကျွန်တော်ပြောပြတယ
်။ကချင်နိုင်ငံရေးပါတီတွေကလည်းထာဝရရဆိုင်ဖို့သဘောထားရှိကြောင်းနဲ့ကချင်ပြည်နယ်ကစစ်မှုစီမံကိန်းတွေကိုငြိမ်းချမ်းရေးရမှသာဆောင်ရွက်စီလိုကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်။ KDNG ကကချင်လူမှုဖွံ့ဖြိုးရေးကိုယ့်အဖွဲ့ရဲ့အထွေထွေတွင်းရင်းမှုကိုစားကြီးကတော့မြေဆုံဆဲရေးကိုနိုင်ငံတော်အစိုးရအနေနဲ့ပြက်ပြက်သားသားဆုံးဖြတ်ဖို့လိုလားကြောင်းပြောပါတယ
်။အဲ့တစ်ကတော့နိုင်ငံတော်အုတ်ချုပ်တဲ့ကောင်းဆောင်ဒီနိုင်ငံတော်အစိုးရကအတိတ်ကကြတယ်ကိုစီတူလူသူအပေါ်မှာဘယ်လိုသဘောထားရှိမယ်ကိုရဲ့တိုင်းပြည်အတွက်ကိုနိုင်ငံအတွက်ဘယ်လိုဖြစ်မယ်ဆိုတဲ့အခါပြက်ပြက်တတဆုံးဖြတ်ဖို့တော့အရေးကြီးတာပေါ့အဲ့ဒီပိုင်းတော့တော်တော်အရေးကြီးတယ
်ပြီးခဲ့တဲ့သတင်းပတ်ကနိုင်ငံတော်အတိုင်းအမေကန်ပုဂ္ဂိုလ်ဒေါ်ဆန်းစုကြည်မြစ်ကြီးနားမြို့ကိုတွားရောက်ဆင်ပါလေမြစ်ဆုံဆဲအရေးနဲ့ပတ်သက်ပြီးတိတိကျကျပြောဆိုတာမရှိခဲ့ကြောင်းနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကတော့ဒီစီမံကိန်းနဲ့ပတ်သက်လို့ပြည်သူသဘောထားကိုအဓိကဦးစားပေးမယ်လို့ပြောတဲ့အကြောင်းသတင်းတွေမှာဖော်ပြကြပါတယ်လက်ရှိအစိုးရအနေနဲ့မြေဆုံအရေးအပေါ်ပြက်ပြက်သားသားမကင်တွယ်တဲ့အခြေအနေအပေါ်နိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရံမျိုးသိန်းကအခုလိုသုံးသပ်ထားပါတယ်
။ဟောရခိုင်အရေးအပါဝင်ပေါ့လေနိုင်ငံတကာရဲ့ဖိအားပေးမှုတွေအမြင့်တက်လာနေတဲ့အနေအထားရှိတဲ့အခါကျတော့တော့ဒီကုလသမဂ္ဂမာရောကုလသမဂ္ဂလုံခြုံရေးကောင်စီမှာရောအရေးယူခံရနိုင်တဲ့အခြေအနေတွေကလည်းပဲဖြစ်မလာဘူးလို့ပြောဖို့ခက်ပါတယ်။အဲ့ဒီလိုအခြေအနေမျိုးမှာကျွန်တော်တို့နိုင်ငံအနေနဲ့တရုတ်နိုင်ငံနဲ့ရုရှားနိုင်ငံရဲ့ဒီကုလသမဂ္ဂလုံခြုံရေးကောင်စီမှာရှိတဲ့ Veto အာဏာကိုလည်းပဲအားကိုးနေရတဲ့အနေအထားမျိုးရှိတဲ့အခါကျတော့ဒီအခြေအနေတွေချောင်းလည်းပဲတရုတ်နိုင်ငံရဲ့ဖိအားပေးမှုတွေအပေါ်မှာနောက်တရုတ်အစိုးရနဲ့တရုတ်ကုမ္ပဏီတွေရဲ့ဒီတွန်းတွန်းတိုက်တိုက်ရှေ့တိုးလာတဲ့အပေါ်မှာတံပြန်နိုင်စွမ်းပေါ့လေရွံ့နေတာလို့အဲ့ဒီလိုသုံးသပ်ပါတယ်
မြေဆုံဆယ်စီမံကိန်းကိုပြန်လည်စတင်မယ်ဆိုရင်တွေ့ကြုံရနိုင်တဲ့အခက်အခဲတွေကိုဒေါက်တာရံမျိုးသိန်းကအခုလိုပြောပါတဲ့
ဒါဟာလက်ရှိအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရအတွက်ကောပါတီအတွက်ကောဒါနိုင်ငံရေးအရာစုဆိုင်တစ်ခုဖြစ်လာနိုင်တယ်လို့မြင်ပါတယ်နောက်ပြီးတော့ကျွန်တော်တို့နိုင်ငံရဲ့စီးလုံးညီညွတ်မှုနဲ့ဒီမိုကရေစီအပြောင်းလဲအတွက်လည်းပဲကြီးမားတဲ့ဟိုအနှုတ်လက္ခဏာပြတဲ့တက်ရောက်မှုမျိုးဖြစ်လာနိုင်တယ်လို့ညင်ပါလေဗ
ျမြေဆုံဆယ်စီမံကိန်းကို2009ခုနှစ်ကစတင်အကောင့်ထဲပေါ်ခဲ့ပြီးပြည်သူတွေကကန့်ကွက်ခဲ့တာကြောင့်2011ခုနှစ်မှာသမရဦးသိန်းစင်ကသူ့ဆိုးရတက်တန်းတွင်ရက်ဆိုင်ထားကြောင်းဆုံးဖြတ်ခဲ့တာဖြစ်ပါတယ်လက်ရှိ NLD အစိုးရလက်ထက်မှာတရုတ်ဘက်ကစီမံကိန်းပြန်လည်စတင်ဖို့ကြိုးစားတာတွေရှိနေပြီးဒီစီမံကိန်းကိုအပြီးရက်ဆိုင်မယ်ဆိုရင်မြန်မာနိုင်ငံဘက်ကအမေရိကန်ဒေါ်လာ800ဘီလီယံရမယ်အခြေအနေရှိနေတာဖြစ်ပါတယ်